ပြည်ထောင်ကုဆဗေးတက်ပါတီဝန်ကြီးချုပ်အနေနဲ့အစိုးရသစ်တရဖွဲ့စည်းနိုင်ဖို့လိုအပ်တဲ့ထောက်ခံမဲ့အရေးအတွက်ပြည်အောင်ဖြည့်ပေးခဲ့တဲ့မြောက်ပိုင်းအိုင်ယာလန်ရဲ့ Democratic Unionist Party DUP နဲ့သဘောတူညီချက်တရရအောင်ဆွေးနွေးနေရဆဲဖြစ်ပါတယ်။ယုံကြည်မှုနဲ့ထောက်ခံရေးသဘောတူညီချက်ကိုအပြစ်သက်ဆွေးနွေးနေပြီးဒီသတင်းပတ်မှာသဘောတူညီချက်ထွက်လာမဲ့အခြေအနေရှိတယ်လို့ဝန်ကြီးချုပ် Theresa May ရဲ့ယုံကဒီကနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ယုံကြည်မှုနဲ့ထောက်ခံရေးသဘောတူညီချက်ကအပြည့်အဝညွန်ပေါင်းဖွဲ့တဲ့အဆင့်ထိတော့မရောက်ပါဘူး။ DUP အနေနဲ့အစိုးရအသုံးစရိတ်နဲ့အစိုးရပေါ်ယုံကြည်မှုအစိုးရမှထောက်ခံပေးသွားမှာဖြစ်ပေမဲ့တခြားကိစ္စတွေကိုတော့အကြောင်းအရာပေါ်မှာမူတည်လုပ်ကိုင်မှာဖြစ်ပါတယ်။လက်ရှိအချိန်ထိတော့ဆွေးနွေးပွဲတွေအခြေအနေကောင်းတယ်လို့ DUP ကကြေညာချက်ထုတ်ပါတယ်။ဝန်ကြီးချုပ်မေအနေနဲ့အစိုးရတဲ့ဖွဲ့နိုင်ဖို့လွှတ်တော်အမှတ်နေရာ326နေရာလိုအပ်ပေမဲ့318နေရာပဲအနိုင်ရခဲ့တာပါ။DUP ကအမတ်နေရာ10နေရာအနိုင်ရထားပါတယ်။လာမယ့်ဇွန်လ19ရက်နေ့မှာဘီယင်မအဲလစ်ဘတ်ကအစိုးရရဲ့အစည်းအဝေးနည်းနဲ့ပတ်သက်လို့မိန့်ခွန်းပေးမှာဖြစ်တာကြောင့်ဒီရက်မှာသဘောတူညီချက်ရပြီးသားဖြစ်ဖို့လိုအပ်နေတာပါ။နောက်ဥရောပသမဂ္ဂကနေဗီတိန်နှုတ်ထွက်ရေးဆွေးနွေးပြောဆိုဖို့ကလည်း10ရက်လောက်ပဲလိုပါတော့တယ်။ဗီတိန်အနေနဲ့မူလစီစဉ်ထားတဲ့အတိုင်းဆွေးနွေးညှိနှိုင်းမယ်လို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကတော့ဗီတိန်ဝန်ကြီးချုပ်မေကအတည်ပြုပြောဆိုထားပြီးဖြစ်ပါတယ်။မင်းစနေနေ့တုန်းကတော့ဝန်ကြီးချုပ်မေရဲ့ထိတ်တန့်လက်ထောက်နှစ်ဦးတို့နှုတ်ထွက်သွားပါတယ်။သတင်းမီဒီယာတွေအဆိုအရတော့ဝန်ကြီးချုပ်အနေနဲ့ယာရုမှာဆက်ပြီးမြဲကျင်နေဆိုရင်ဒီလူတွေကိုဖယ်ရှားပစ်ဖို့ကွန်ဆာဗေးတစ်ပါတီခေါင်းဆောင်ပိုင်းကတောင်းဆိုခဲ့ကြတယ်လို့လည်းရေးသားဖော်ပြနေကြပါတယ်ရှင်။